အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပို့စနာနဲ့မူဝါဒရေးရာညှိနှိုင်းရေးမှူးဒက်ရက်မစ်ချဲတို့ဟာမြမအစိုးရစစ်ဘက်နဲ့အရက်ဖက်ဆိုင်ရာအကြီးအကဲတွေနဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။အမေရိကန်ကမြန်မာနိုင်ငံပေါ်ပိတ်ဆို့မှုတွေနဲ့အတူထိတွေ့ဆက်ဆံနေပြီးအခုတလောအမေရိကန်တန်တမန်ကြီးတွေမြန်မာပြည်ကိုအလားစိတ်လာတာဟာနှစ်ပေါင်း20ကြာဆက်ဆံရေးကျဲခဲ့တဲ့မူဝါဒကိုပြန်လည်သုံးသပ်နေတဲ့အပြုသဘောဆောင်တဲ့လက္ခဏာဖြစ်ပါတယ်လို့မြန်မာအစိုးရဘက်ကယူဆနေကြပါတယ်။အပြည့်အစုံကိုတော့ဘန်ကောက်ရုံးကနေဒေါခင်ဆိုးဝင်းကဆက်ပြီးတော့ပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်ပြည်ထောင်စုကဒီမိုကရေစီလူ့အခွင့်အရေးနဲ့လူ့သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပော့စနာနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်မူဝါဒရေးရာညှိနှိုင်းရေးမှူးဒက်ရက်မစ်ချဲတို့ဟာဒီကနေ့နေပြည်တော်မှာကာကွယ်ရေးဝန်ကြီးဌာနလူ့သမားဝန်ကြီးဌာနနဲ့နေဆက်ဒေသရေးရာဝန်ကြီးဌာနကဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့မွန်လဲပိုင်းမှာရန်ကုန်မြို့ကိုပြန်လည်ထွက်ခွာသွားကြပြီလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနက VOA ကိုအတည်ပြုပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုအခုလိုထိတွေ့ဆက်ဆံနေပေမဲ့တစ်ဖက်မှာလည်းတားဆီးပိတ်ဆို့မှုတွေနဲ့လည်းအရေးယူထားစေဖြစ်ပါတယ်။အထူးကိုယ်စားလှယ်ဒက်ရက်မစ်ချဲဟာနှစ်လကျော်ကျော်အချိန်အတွင်းမှာမြန်မာနိုင်ငံကို၃ချိန်တိုင်လာရောက်ခဲ့တဲ့အပြင်တပြိုင်တည်းဆိုသလိုပဲလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပော့စနာကလည်းမြန်မာနိုင်ငံကိုရောက်ရှိလာခဲ့တာပါ။အခုလိုအမေရိကန်တန်တမန်ကြီးတွေမြန်မာနိုင်ငံကိုခက်ဆိတ်ဆိတ်လာရောက်ကြတဲ့အပေါ်မှာသမရဦးသိန်းစိန်ရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာနေစင်လတ်ကအခုလိုသုံးသပ်လိုက်ပါတယ်
။ Direct Michel ရဲ့ညာဒူးဆိုလို့ရှိရင်ကို Policy မှာတော့ဟာလာညှိနှိုင်းဖြစ်တာဟုတ်အမေရိကန်ဒီနိုင်ငံကြီးမူဝါဒပေါ့ဗျာအထူးသဖြင့်မြန်မာနိုင်ငံပေါ်မှာထားတဲ့မူဝါဒအတွက်ကိုညှိနှိုင်းရမှုဖြစ်တဲ့အတွက်ကြောင့်မို့လို့တစ်ဖက်က Policy ကိုသူပြန်သုံးသပ်တဲ့ပေါ်ရှိတာပေါ့။ငကူတွေကနေပြီးတော့ကျွန်တော်အပေါင်းလက္ခဏာဆောင်တဲ့ Policy ဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့တော်ပြန်သုံးသပ်တယ်ဆိုရင်သူအနှုတ်ကိုကသွားပြီးရှေ့ရှုသွားတာဟုတ်။အခုကျွန်တော်တို့ပေါ်မှာထားတဲ့မူဝါဒကမူရင်းကကျွန်တော်နှစ်20လောက်အကျင်းမှာကအနှုတ်လက္ခဏာသဘောနဲ့ထားထားတဲ့မူဝါဒဖြစ်နေတာဟုတ်။အဲ့တော့ဒီစားပြန်သုံးသပ်မယ်ဆိုတော့အနှုတ်ကနေပြီးတော့ဒီရက်ခတ်ဖို့နှုတ်လို့လည်းမရတော့ဘူးလေ။ဆိုတော့အပေါင်းလက္ခဏာဆောင်တဲ့အပွားလာစိတ်မှုဤနိုင်မှုတစ်ခုလို့ကျွန်တော်တို့ပြောလို့ရပါတယ်ဗျ။
အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံကြီးတွေကတားဆီးပိတ်ဆို့ထားတာတွေကိုရုတ်သိမ်းပေးဖို့အတွက်မြန်မာအစိုးရကတောင်းဆိုနေပေမဲ့လို့အမေရိကန်ပြည်ထောင်စုကတော့ပိတ်ဆို့ထားရတဲ့အခြေခံအကြောင်းရင်းစစ်မြစ်ပါအချက်လက်တွေကိုပြုပြင်မှသာလိုက်နာဆောင်ရွက်မှသာရုတ်သိမ်းပေးမှာဖြစ်တယ်လို့အထူးကိုယ်စားလှယ်ဒက်ရက်မစ်ချဲကပြောဆိုထားပါတယ်။ Sanction အရေးယူပိတ်ဆို့မှုတွေရုတ်သိမ်းပေးနိုင်ရေးအလားအလာအတွက်မြန်မာအစိုးရကလှမ်းနေတဲ့ပြည်ပြင်ပြောင်းလဲရေးခြေလှမ်းတွေနဲ့ပတ်သက်လို့တော့ဒေါက်တာနေစင်လတ်ကအခုလိုကောက်ချက်ချပါတယ်
။ function ကတော့ကျွန်တော်တို့ကဟာလား impose လုပ်လိုက်တာတော့လိုရတာပေါ့ဗျာ။နောက်တစ်ခါသူ့ကို list out လုပ်ဖို့ကြားတဲ့ခါကျတော့ steps တွေအများတော့ဘူး။အခြေတစ်ခုလေးယူရတာပေါ့နော်။ဟိုအခုကျွန်တော်တို့ကမူတန်းနဲ့တင်ရစတင်တယ်လို့ပေါ့အစပေါ့ initial ပေါ့နော်။အဲ့ PV နဲ့ဟာလားသူတို့တတ်မှတ်ချက်ပေါ့ function ရုပ်သိမ်းနိုင်ရာလောက်လို့တတ်မှတ်ထားတဲ့အချက်လက်တွေကိုလည်းကျွန်တော်ကဖြည့်ပေးရမယ်။ဖြည့်ပေးပြီးတစ်စင်းပေါ့နော်။တစ်ခုချင်း
တင်ပါလေ Liverpool သွားမယ်လို့ဆိုလို့ယူဆပါတယ်။အမေရိကန်တန်တမန်ကြီးနှစ်ဦးဟာစစ်ဖက်ဆိုင်ရာထိပ်ပိုင်းတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံကြရမှာအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနဲ့မြောက်ကိုရီးယားနျူကလ িয়ার ဆက်ဆံရေးနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးကောင်းဆွေးနွေးခဲ့ပါလိမ့်မယ်။ဒေါက်တာနေစင်လတ်ကတော့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးပေါ်အခုလိုမှတ်ချက်ချပါတယ်
။ဘူဝါရာပိုင်းမှာကြတော့လက်နေကိစ္စရကဒီချိန်လုံးကဟာလာကျွန်တော်စီမားရှိတဲ့လူကြီးတွေလည်းအချို့လည်းသူတို့ဝန်ခံပြီးပါပြီ။ကြိုးစားမှုတစ်ခုရှိခဲ့ပါတယ်ပေါ့။အခုတအားပြန်ဆွတ်လွတ်လိုက်ပါတယ်ဆိုတာပြောထားပြီးပြီ။ဆိုတော့အဲ့ဒီအပိုင်းလေးပေါ့။လက်နက်ကိစ္စရလေးကကျွန်တော်တို့မရှိခဲ့ဘူးဆိုလို့ရှိရင်တော့ဟိုမြောက်ကိုရီးယားမှာတောင်ကိုရီးယားမှာဟိုဘင်္ဂလားဒေ့ရှ်မှာစသည်အပြင်မဟုတ်ဖဲနဲ့နိုင်ငံတကာနိုင်ငံရဲ့ rights ပေါ့ဗျာ။ဆက်ဆံလို့ရကောင်းပါတယ်လို့ပဲကျွန်တော်မြင်ပါတယ်ဗျာ။
အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပော့စနာနဲ့အထူးကိုယ်စားလှယ်ဒက်ရက်မစ်ချဲလို့နှူးဟာဒီကနေ့ညနေပိုင်းမှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာကြပါပြီ။မနေ့ဖန်တောက်ကြနေ့နိုဝင်ဘာလ4ရက်နေ့မှာတော့အမေရိကန်တန်တမန်ကြီးနှူးဟာမြမဒီမိုကရေစီရေးခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ NLD က VOA ကိုအတည်ပြုပြောဆိုထားပြီးဖြစ်ပါတယ်ရှင်။